ဗြိတိသျှအုပ်ချုပ်မှုအောက်ကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အနည်း20ပြည့်အထိမ်းအပြည့်ဟောင်ကောင်ကျွန်းမှာရောက်နေတဲ့တရုတ်သမ္မတရှီချင်းပင်ရဲ့ရှေ့မှောက်အုပ်ချုပ်ရေးမှူးသည်ကယ်လမ်ဒီကနေ့ကျန်းသက်စာချိန်ဆွလိုက်ပါတယ်။ဟောင်ကောင်ကိုနောက်ဆုံးအုပ်ချုပ်ခဲ့တဲ့ဗြိတိသျှအုပ်ချုပ်ရေးမှူးက1998ခုနှစ်မှာတရုတ်နိုင်ငံလက်ထက်ပြန်လည်လွှဲပြောင်းပေးချိန်တုန်းကအခမ်းအနားကျင်းပခဲ့ရာစက္ကန့်မှာပဲဒီကနေ့ကျင်းပတဲ့အခမ်းအနားမှာဟောင်ကောင်နဲ့တရုတ်ပြည်မှာရေးလံတွေကိုလွှင့်ထူထားခဲ့တာပါ။ကျူဆူရကလက်ခံတည်ပြုခဲ့ပြီးဒီကနေ့ကျန်းသက်စာချိန်ဆွခဲ့တဲ့အုပ်ချုပ်ရေးမှူးအသစ်ကိုတော့ဟောင်ကောင်ကမဲဆန္ဒရှင်အရေးတွက်ရဲ့တရားရုံးနှုန်းကသာမဲပေးဆုံးဖြတ်ခွင့်ရခဲ့တဲ့အတွက်လဲဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကမတရားတဲ့လုပ်ရဖြစ်ကန့်ကွက်ဝေဖန်ထားပါတယ်။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပေါ်ပေါက်လို့ရှိတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ကြောင့်လွန်ကျွေးရေးအတွက်ရဲတပ်ဖွဲ့ဝင်ရနေချီတာဝန်ပေးထားပါတယ်။ကျန်းသက်စာချိန်ဆွခဲ့ခန်းနဲ့ကီလိုမီတာအနည်းငယ်ကွာလောက်ကဆန္ဒပြပွဲတစ်ခုမှာတော့ဒီမိုကရေစီလှုပ်ရှားသူတွေနဲ့တရုတ်စိုးရလူသားစုတွေကြားအနည်းငယ်ရုံရင်းဆက်ခတ်ဖြစ်ခဲ့ပါတယ်။ကျူသမရရဲ့တောင်းချခီးစဉ်တွင်ဟောင်ကောင်မှာလွန်ကျွေးရေးကိုလည်းတိုးမြင့်ထားတာပါ။ကျူသမရကတော့ခီးစဉ်တွင်အလွှာသောဆောင်ကလူတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းပြောဆိုထားရမယ်လေ။လွန်ကျွေးရေးတိုးမြင့်ထားတဲ့အတွက်ဆန္ဒပြပွဲတွေနိုင်ငံရေးအရာပြုရင်ပြောင်းလဲဖို့တောင်းဆိုမှုတွေကိုတိုက်တွန်းရမယ်လားလားမရှိပါဘူး။ဟောင်ကောင်ကျွန်းကတော့ပြည်မကြီးကတရုတ်နိုင်ငံသားတွေခံစားဝင်မရှိတဲ့လွတ်လပ်ခွင့်တွေတော်တော်များပေးထားတဲ့တနင်္ဂနွေအုပ်ချုပ်မှုစနစ်တစ်ခုပုံစံနဲ့ဗြိတိသျှနိုင်ငံက1998ခုဇူလိုင်လ1ရက်နေ့မှာပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနကတော့ဟောင်ကောင်ကိုပြန်လည်လွှဲပြောင်းပေးခြင်းမှာဗြိတိသျှနဲ့တရုတ်တို့ကြားလက်မှတ်ရေးထိုးခဲ့တာတွေကအခုခါစီရမှုမရှိတော့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။